ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ OIC Islamic နိုင်ငံတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုကျင်းပနေရမှာရိုဟင်ဂျာဒုက္ခသည်အကြက်အတဲပြေလျှော့ရေးဆောင်ရွက်ဖို့အတွက်အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ပါတယ်မြန်မာအစိုးရကိုနိုင်ငံတကာဖိအားပေးဖို့လဲ OIC ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာပြောပြပေးပါလိမ့်မယ်ခင်ဗျာ
OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တန်တမန်တွေတက်ရောက်ခဲ့ကြတဲ့အဲ့ဒီနီလာခံမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရအောင်စီရင်မယ်ကော်မတီတရက်ကိုညီနာခံနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကဖွဲ့စည်းလိုက်တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်9သိန်းလောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကြီးမားလာတဲ့ပြဿနာကိုအဆုံးသတ်စေဖို့အဓိကအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်း OIC အတွင်းရေးမှူးချုပ် Yusuf bin Ahmed Al Othaymeen ကခေါ်ဆိုခဲ့ပါတယ
်။ရိုဟင်ဂျာတိုင်းဝိုင်းပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိအောင်နိုင်ငံတကာတိုင်ဝမ်ရဲ့နိုင်ငံရေးအရထောက်ခံအားပြုမှုနဲ့ပူးပေါင်းပြီးဆောင်ရွက်မဲ့အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းဖို့ဒါကာညီလာခံကနေသဘောတူလိုက်ပါပြီ။ဒါဟာရိုဟင်ဂျာပြဿနာပြည်ရောစီဖို့ခိုင်မာတဲ့ခြေလှမ်းတွေကတခုဖြစ်ပြီးတိတ်ကိုအရေးပါပါတယ
်။အခုလိုမွတ်စလင်နိုင်ငံတွေအနေနဲ့နိုင်ငံတကာအတိုင်းဝမ်ကိုမဖြစ်မနေဖိအားပေးရတာဟာဘာသာရေးအရာမဟုတ်ဘဲလွန်ခဲ့တဲ့နှစ်ပေါင်း90ကတည်းကခံစားလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ဖြစ်တယ်လို့လည်း El Othaymeen ကပြောပါတယ်။ဒါကာညီလာခံရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းမဲ့အထူးကော်မတီမှာဂမ်ဘီယာနိုင်ငံဦးဆောင်တဲ့အဖွဲ့ဝင်10ဦးပါဝင်မှာဖြစ်ပါတယ်။အဲ့ဒီကော်မတီအနေနဲ့နိုင်ငံတကာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူတွေကိုစွစွရွရွချိုးဖောက်မှုအတွက်တာဝန်ခံမှုနဲ့တရားစီရင်နိုင်ဖို့တေချာအောင်ချိတ်ဆက်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်းအဲ့ဒီကော်မတီအနေနဲ့အထောက်အထားသတင်းအချက်အလက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ညီလာခံအပြည်ထုတ်ပြန်တဲ့ဒါကာကြေညာစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့နေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာတန်တမာရေးအရာအကြီးအကျယ်ကြိုးပမ်းအားထုတ်နေတာဖြစ်ပြီးအင်ရှင်အဖြစ်လက်ခံကျင်းပတဲ့ OIC ညီလာခံမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
် Express their grave concern
ဘာသာတတန်းလောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာပြဿနာကိုအင်မတန်မှစိုးရိမ်မကင်းဖြစ်ကြောင်းကိုယ်စားလှယ်အဖွဲ့အသီးသီးကတညီတညွတ်ထဲထုတ်ဖော်ခဲ့ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတဲ့အတွက်ကိုယ်စားလှယ်အဖွဲ့တွေကအလုံးမဲ့ကျေးဇူးတင်ကြောင်းပြသခဲ့တဲ့အပြင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့လဲတိုက်တွန်းခဲ့ကြပါတယ
်ဒုက္ခသည်တွေနေရပြန်ရေး2019ခုနှစ်နိုဝင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ချမ်းမှရှိနေတဲ့ဒုက္ခသည်တွေမပြန်နိုင်ကြသေးပါဘူး။ဒါကြောင့်လဲဒီကိစ္စကိုနိုင်ငံတကာအနေနဲ့မဖြစ်မနေပါဝင်ဆောင်ရွက်ဖို့ညီလာခံတက်ရောက်လာတဲ့ American Rohingya Union အမှုဆောင်ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကအခုလိုပြောသွားပါတယ
်နိုင်ငံကအတိုင်းအဝိုင်းအနေနဲ့မဖြစ်မနေပါဝင်ရတဲ့အကြောင်းရင်းဟာရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိဖို့အတွက်ဖြစ်ပါတယ်ရိုဟင်ဂျာတွေအတွက်နေရေးထိုင်ရေးလုပ်ပေးမယ်ဆိုပေမဲ့ရခိုင်ပြည်နယ်ကိုပြန်သွားမဲ့သူတွေအနေနဲ့အရင်ကလိုအခြေအနေမျိုးဘယ်တော့မှပြန်ရတော့မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိထားလို့ပါ
ဒီကနေ့လကုံပိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ရိုဟင်ဂျာတွေလုံလုံခြုံခြုံနေရပြန်နိုင်ရေးနဲ့သူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသင့်တင်ထားပြီးဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင်။